ယုတ်ပုံ3စာရမဏတ်ကအာဒံနဲ့ဧဝကိုသွေးဆောင်ခြင်းဖျားသခင်ဟာအာဒံနဲ့ဧဝတို့ကိုလှပတဲ့ဥယင်ထဲမှာနေစေပြီးစားတောက်ဖွဲ့ကောင်းတဲ့အရာအားလုံးကိုပေးထားခဲ့တယ်။ဒါပေမဲ့အပင်တပင်ရဲ့အသီးကိုမစားရဘူးလို့မှားထားတော်မူတယ်။အဲဒီနောက်ဖျားသခင်ဖန်ဆင်းတဲ့အရာတွေထဲကတဦးကသူ့ကိုပုံကန်ခဲ့တယ်။သူ့ရဲ့နာမည်ကတော့စာတန်ဖြစ်တယ်။ဒီနေ့တော့စာတန်ဟာအာဒံနဲ့ဧဝစီကိုရောက်ရှိလာတယ်။သူကလှပတဲ့မွေးနဲ့တူပြီးအာဒံနဲ့ဧဝကိုမူတာစကားပြောတဲ့အခါသူတို့ကလည်းယုံကြည်ကြတယ်။ဒီရုပ်ပုံထဲမှာသူတို့ဟာဖျားသခင်ကမစားရဘူးလို့တားမြစ်ထားတဲ့အသီးကိုစားနေကြတာတွေ့ရပါတယ်။အာဒံနဲ့ဧဝကိုဖျားသခင်စကားနားမထောင်ဖို့နဲ့ပုံကန်ဖို့စာတန်ကသွေးဆောင်ခဲ့တယ်။